မြန်မာအစိုးရအနေနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်း IFI နဲ့ပူးပေါင်းလှုပ်ဆောင်တဲ့နေရာမှာဗဏ္ဍာငွေကြေးပိုင်းဆိုင်ရာပွင့်လင်းမြင်သာမှုရှိဖို့အတွက်အမေရိကန်အစိုးရကလှုပ်ဆောင်မှု American Outlook တို့ရဲ့ထိပ်တန်းလွှတ်တော်အမန်ဦးကတိုက်တွန်းလိုက်ပါတယ်။ American Outlook တို့ဗဏ္ဍာငွေကြေးဆိုင်ရာကော်မတီဥက္ကဋ္ဌ Republican လွှတ်တော်အမတ် Spencer Backers နဲ့ကော်မတီရဲ့ဝါရင်အဖွဲ့ဝင် Democratic လွှတ်တော်အမတ်ဘာနီဖရန့်တို့ကလက်မှတ်ရေးထိုးပြီးဩဂတ်လ22ရက်နေ့နေဆွဲနဲ့အမေရိကန်ဗဏ္ဍာရေးဝန်ကြီးတင်မသီဂိုက်နာစီပြောပြတဲ့စာထဲမှာအဲ့လိုတိုက်တွန်းထားတာပါမြန်မာအစိုးရကအပြောင်းလဲတွေဖော်ဆောင်နေတာကိုအဲ့ဒီအမေရိကန်လွှတ်တော်အမတ်တွေကအတိအမှတ်ပြုပေမဲ့အစိုးရရဲ့ပွင့်လင်းမြင်သာမှုရှိမှုနဲ့လူခွင့်ရေးကိစ္စတွေဟာအထူးအရေးကြီးနေသေးတယ်ဆိုတာသူတို့အနေနဲ့သတိမှုထားတယ်လို့စာထဲမှာရေးထားပါတယ်မြန်မာနိုင်ငံမှာဗဏ္ဍာငွေကြေးဆိုင်ရာပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံတဲ့စနစ်ရှိဖို့လူခွင့်ရေးကိုလေးစားလိုက်နာဖို့နဲ့မြန်မာလူထုရဲ့ချက်ချင်းလက်ငင်လူမှုဘဝလိုအပ်ချက်တွေကို IFI အဖွဲ့အစည်းတွေကအထူးအာရုံစိုက်ရေး IFI အဖွဲ့အစည်းတွေမှာအမေရိကန်အစိုးရရဲ့ခေါင်းဆောင်မှုကိုအသုံးချပြီးလှုပ်ဆောင်ပါလို့လွတ်တော်အမတ်တွေကတိုက်တွန်းထားပါတယ်မြန်မာအစိုးရစစ်တပ်နဲ့မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOG တို့ကိုစာထဲမှာအထူးတရားဖော်ပြထားပြီးမြန်မာအစိုးရအဖွဲ့အစည်းတိုင်းမှာဗဏ္ဍာငွေကြေးပိုင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့လုံထုံးလုံနည်းတွေစံနှုန်းတွေအတိုင်းလိုက်နာလှုပ်ဆောင်ဖို့အမေရိကန်လွှတ်တော်အမတ်အုပ်ကတိုက်တွန်းထားပါတယ်ခင်ဗျာ